ငယ်တဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါ Knight Frank HME အကျိုးဆောင်အဖွဲ့က Bronze Weevils ရဲ့အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွန်ပင်မြို့ပေါ်ကအဆင့်မြင့်ဇင်ခံတိုက်ခန်းအရေအတွက်ဟာ12000အထိဖြစ်လာမယ်လို့သူကပြောပါတယ်လူအတူချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန္ဒိယချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာလည်းစီးစီးသာသာတိုးလာခဲ့တာပါကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2013ခုနှစ်ကနေ2018ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ရင်းနှီးမြှုပ်နှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အားဖြင့် 1 ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတိုက်ပီတွေအလုံးကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိခဲ့တာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ Sarach Saturn ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21ရဲ့အကြီးအကဲပါသူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
် With the Chinese investment in Cambodia is a very very positive move is obviously that Cambodia is getting developed much faster in terms of real estate
ပြည်နယ်ငံကရင်းနှီးမြှုပ်နှံမှုတွေရောက်လာတာတကယ်ကိုကောင်းမွန်တဲ့လုပ်ရပါအိမ်ချမ်းမြေလုပ်ငန်းပိုင်းမှာတော့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်အိမ်ချမ်းမြေတိုက်ခန်းဝယ်ရင်းနှီးသူတွေအတွက်ဘလို့ဟာကိုလူရင်းနေဆိုတာရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိတော့ပါတယ်ဒီရင်းနှီးမြှုပ်နှံသူတွေကလည်းကမ္ဘောဒီးယားနိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်ဒီလိုဖြစ်တာလည်းမှန်ပါတယ်ကမ္ဘောဒီးယားရဲ့အိမ်ချမ်းမြေဈေးကွက်အနက်ကအင်တာမတ်တောက်ပနေပါပြီ
တရုတ်လူမျိုးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ2018ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့ 1.21 တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စည်းရုံးထဲမှာဖော်ပြထားတာကြောင့်ဒါဟာ2016ခုနှစ်ကလည်းဆိုင်ရင်46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလက်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်ကမ္ဘာလက်ခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားသုံးနိုင်တဲ့တရုတ်ကမ္ဘာလက်ခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးစားတွေအတွက်ဟိုတယ်နဲ့ဆက်တောက်ဆိုင်အသစ်တွေလည်းဖွင့်လာကြပါတယ်လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့ Rosewood Phnom Penh Hotel ရဲ့ထိပ်ဆုံးစလေးတက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမြော်အဆောက်အဦကြီးဖြစ်ပါတယ် Rosewood Hotel ကုမ္ပဏီဟာအမေရိကာ၊ဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွန်ပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2020ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အခန်းပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
Chinese luxury customer they want to spend good time here really authentic food and really personal
ဝေကြီးတက်နိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါပါနေကြရတယ်ရိုးရအစားတောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့ခါရီမှာတူးတဲ့အတွက်တီးတက်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေရင်နဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်ကိုပိုင်လေရင်နဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့ရည်ကြည်ပါတယ
်အရင်ကတော့ဘက်ပက်ကာလို့ခေါ်တဲ့ငွေကြေးအ ਨੇ ဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာတတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အဆင့်မြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီကမုတ်ပွန်ချိုင်ဝန်းထားရိုးစုဖနွမ်းပင်ရဲ့အယောင်ဌာနညွှန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် there are number ones in tourism and also in many country especially in asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါလေရင်ကျိမှုကြောင့်လဲဆိုင်ပါလိမ့်မယ် ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်။ကဘာပက်ရတာလွယ်ကူပြီးတစ်ကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
။တရုတ်နိုင်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတတ်နိုင်ကြတဲ့ကမ္ဘာလက်ခီးသည်တွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးရနေရာတစ်ခုဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အိရှင်နိုင်ငံဘက်ကမကျေနပ်တန်တွေထွက်ပေါ်လာနေတာပါ။ဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာတရုတ်ကမ္ဘာလက်ခီးသားတွေရဲ့ရမ်းပြတဲ့ပြုမှုဆက်ဆံမှုတွေအပေါ်မကျေနပ်တန်တွေထွက်ပေါ်နေတာပါ။ဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးစနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်ညွတ်မှုနဲ့တရုတ်ကမ္ဘာလက်ခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘလောက်ထိခိုက်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ခင်ဗျာ။